မြန်မာရေးအရှိတောင်အရှာနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်ရမှာတိတာထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံစည်းဝေးတွေမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကပြောဆိုလိုက်ပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာစစ်အာဏာပိုင်တွေထိထိရောက်ရောက်အကောင့်ထဲမဖော်နိုင်သေးသေး၍မြန်မာနိုင်ငံကနိုင်ငံရေးယာတူရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲအာဆီယံအစည်းအဝေးတွေမှာလက်ခံဖို့မူဝါဒကိုဆက်လက်ကင်ဆွဲထားဖို့အရေးကြီးကြောင်းကမ္ဘောဒီးယားဝန်ကြီးချုပ်ကမြန်မာခီးစင်နဲ့ပတ်သက်ပြီးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုတောက်ချာနေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစင်အတွင်းမှာလည်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးမြန်မာစစ်တပ်ဘက်ကဂရိမပေးတဲ့အတွက်စိတ်မကောင်းဖြစ်မိကြောင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထည့်ဖို့မှုကိုစောင့်ကြည့်ရေးအတွက်အာဆီယံအတွင်းမှုရဲ့ပံ့ပိုးမှုနဲ့အတူကမ္ဘောဒီးယားဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး၃ဦးတို့နဲ့ဥဆောင်အဖွဲ့ဖွဲ့စည်းရေးဆိုတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အဆိုပြုချက်ကိုလည်းအင်ဒိုနီးရှားသမ္မတကမှတ်သားထားပြီးဒီအဆိုပြုချက်ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးများကြားမှာဆွေးနွေးချဖို့လည်းအကြံပြုချောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနကဖော်ပြပါတယ်။အာဆီယံဘုံသဘောတူညီချက်မှာပါဝင်တဲ့အတိုင်းအာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးနဲ့ချက်ချင်းဆက်သွယ်ဆောင်ရွက်နိုင်အောင်စစ်ကောင်စီဘက်ကခွင့်ပြုရမှာဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကကမ္ဘောဒီးယားဝန်ကြီးချုပ်ကိုဆွေးနွေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။